အဆက်တလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေရမှာအိန္ဒိယမှာဒီကနေ့တည့်ရက်ထဲလူနာသေ8,300ကျော်နဲ့သေဆုံးသူ1,000ကျော်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ5,000နီးပါးနဲ့သေဆုံးသူက8,000ကျော်ရှိနေပါတယ်။အမေရိကန်ပြည်ရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့အိန္ဒိယမှာပြီးခဲ့တဲ့တစ်ပတ်အတွင်းမှာကူးစက်သူပေါင်း6,000ကျော်ရှိပါတယ်။တချိန်တည်းမှာပဲပြန်ပြီးရဲ့ကျန်းမာလာသူအရေအတွက်89.8%နဲ့အိန္ဒိယကတစ်ကမ္ဘာလုံးမှာယောဂါကူးစက်ပြီးပြန်ကောင်းလာတဲ့နှုန်းအများဆုံးဖြစ်တယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေအရသိရပါတယ်။တောင်ကိုရီးယားမှာနေစဉ်ကူးစက်မှုလုံးတရာဝန်းကျင်မှာရှိလာတာ300တိုက်ရှိပြီးဖြစ်ပါတယ်။ဒီကနေ့အတည်ပြုလူနာသေ106ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ2,100ကျော်နဲ့သေဆုံးသူက368ယောက်ရှိပါတယ်။